မင်္ဂလာပါခင်ဗျာ2015ရွေးကောက်ပွဲပြီးရင်သမ္မတအဖြစ်ဘယ်သူတွေရွေးခံမလဲဆိုတာဟာဒီတစ်ပတ်မှာတကြောပြန်လာတဲ့ကိစ္စရပ်တစ်ခုအဖြစ်သတိထားမိပါတယ်ထူးခြားတာက2015ရွေးကောက်ပွဲပြီးလက်ရှိသမ္မတဦးသိန်းစိန်ဟာဒုတိယသက်တမ်းထမ်းဆောင်တော့မှာမဟုတ်ဘူးလို့တရားဝင်ထုတ်ဖော်ပြောကြားလိုက်တဲ့သတင်းဖြစ်ပါတယ်ပြောင်စုလွတ်တော်နာရကသူရဦးရွှေမန်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဩခရာဒေါန်ဆန်းစုကြည်တို့ဟာ2015မှာသမ္မတအဖြစ်ရွေးခံမယ်လို့အတိအလင်းထုတ်ဖော်ကြေညာထားပါတယ်ဒါပေမဲ့လက်ရှိသမ္မတဦးသိန်းစိန်ကတော့တရားဝင်အတိအကျဆုံးဖြတ်ပြောဆိုထားတာမရှိခဲ့ပါဘူး။ပြီးခဲ့နှစ်လက်ရှိသမ္မတဦးသိန်းစိန်အမေရိကန်ခီးစဉ်အတွက်မှာအေရှားဆိုဆိုက်တီစကားဝိုင်းမှာဦးသိန်းစိန်ကအခုလိုပြောကြားခဲ့ပူးပါတယ်
။တက်တန်းအဖြစ်တော့ကျွန်တော်ရဲ့ဆန္ဒပေါ့။ကျွန်တော်ရဲ့ပင်ကိုဆန္ဒရတော့စောစောကပြောသလိုပါပဲ။ကျွန်တော်ဒီဝန်တမ်းပဲလုပ်ဖို့ဆိုပြီးတော့ဒီလိုကျွန်တော်မျှော်လင့်ထားပါတယ်။သို့တော်လည်းတိုင်းပြည်ရဲ့အခြေအနေပေါ့လေ။တိုင်းပြည်ရဲ့အခြေအနေနောက်ပြည်သူတွေရဲ့ဆန္ဒအဲ့တော့ဒီပုံမှန်မူတည်ပြီးတော့ပဲအနာဂတ်ကကျွန်တော်ဆုံးဖြတ်မယ်လို့နောက်ဒီလိုကျွန်တော်ထင်ပါတယ်။တော်တော်လည်းကျွန်တော်ရဲ့ဒီမြန်မာချက်ကတော့ဝါတမ်းပဲလုပ်မယ်လို့ဒီလိုပဲကျွန်တော်ဒါဒီကနေ့အထိကျွန်တော်စိတ်ကူးထားပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့ဇူလိုင်လတည်းက BBC မြန်မာပိုင်းဌာနနဲ့မေးမြန်းခန်းမှာဦးသိန်းစိန်ကဒီကိစ္စကိုအတိအကျမဖြေပဲအစီအစဉ်မရှိသေးဘူးလို့သာဖြေခဲ့တဲ့အကြောင်းသမ္မတရုံးအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ဒီလိုဖြေပြီးနှစ်လတင်းတင်းပြည့်တဲ့နေ့မှာဦးသိန်းစိန်သမ္မတဖြစ်ဒုတိယသက်တမ်းထမ်းဆောင်တော့မှာမဟုတ်တဲ့အကြောင်းအခုလိုတရားဝင်ထုတ်ပြန်ရည်ရည်ပြပြောကြားလိုက်တာဖြစ်ပါတယ်ပြောတဲ့သူကတော့သမရဖြစ်ရွေးခံမဲ့လွတ်တော်နိုင်ကသူတော်ဦးရှင်မှဖြစ်ပါတယ
်ဒီလိုသမားဒီရောက်ဘူးအရွေးချက်မှခံတော်ဘူးဆိုတော့အဲဒီဒီမိမိကိုနိုင်ငံသမားကိုလည်းပြည်သူတွေပြောဆိုတာလေတရားမလို့အကြီးကြီးအောင်ပြောတဲ့စကားဟာအင်္ဂနာတည်ပြီးပါတယ်အဲ့တော့နောက်နောက်ဆန္ဒတက်တာနာမှာအဲ့လိုဒီမှာလက်ရှိတမန်တွေသိစီဘူးရောအမြင့်မခံဘူးဆိုတော့ဤဤကိုပြောကြတယ်ဆိုတာမှန်တယ်ပါပဲ
အော်တိုဘာ24ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူရဦးရှိမန်းကသတင်းကျလာပြည်နေ့မှာငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေကိုသွားရောက်ခေါ်တဲ့အကြောင်းဗိုလ်ချုပ်မှုကြီးဟောင်းအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်စိုးရိမ်နေတယ်လို့လည်းသူရဦးရှိမန်းကပြောကြားခဲ့ပါတယ်
ဒီနေ့အနံရည်မြန်မာပြည်ဆောက်တဲ့ဆိုရင်ဘူဘူရေးချီလာဒီနေ့ဖြစ်ပေါ်နေတဲ့နိုင်ငံတွေမှာဒီနေ့မှာဒီကြီးရပါနေဘူလာရေကနိုင်ငံတော်နဲ့နိုင်ငံသားအများကြီးမှာစီနံနေဆောင်ရွက်ကြတာသူတို့အကျိုးရတာတော့အားလုံးကြည့်ရတာနော်အဲစေနာကိုဒီလိုဒီစားချင်လို့ထားတယ်ရက်လက်ကိုမြေမြေချက်ချင်တယ်ဒီပေါ်မူဒီပြီးတော့တင်ငန်းစားတယ်ဒီလိုဆက်လက်ဆောင်နေနေရမှာဒါဒီအနေနဲ့မြန်မာနိုင်ငံရဲ့ထုတ်တဲ့ပြစ်ပေါ်မှုတရားနေပြီးတော့ရှင်းလင်းတာစောင့်ကြည့်လို့ရှိပါတယ်မဖြစ်တင်နိုင်မဖြစ်ပေါ်ဖို့အတွက်လည်းဥစမာဆိုရင်ရှိပါတယ်ဒါကတော့ဟာနိုင်ငံသားတရားဝင်နဲ့နိုင်ငံရေးပြောင်းနေသူ့ရဲ့အမှန်တရားကိုခံစားဆောင်
ဒါတော့ပြောင်းစုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကရာပြည်တော်စုလွှတ်တော်နိုင်ကသူတော်ဦးရှင်မန်ပြောသားတာဖြစ်ပါတယ်ဒီတစ်ပတ်မှာနောက်ထပ်မှတ်သားမိတဲ့စကားတစ်ခွန်းကတော့ဥရောပခီးစဉ်တော့မှာဒေါ်ဆန်းစုကြည်ရဲ့ပြောကြားချက်တချို့ဖြစ်ပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ချင်တာဟာသမ္မတဖြစ်ဖို့ဆိုတဲ့ညီမှန်းချက်အတွက်မဟုတ်ပဲတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်စေချင်တာအကြောင်းဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်ဒါအပြင်မြန်နိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးရှင်းလင်းတပ်ဖြတ်နေတယ်ဆိုတဲ့ပြောဆိုချက်တွေအမှန်မှန်ကန်တဲ့အကြောင်းဒေါ်ဆန်းစုကြည်ကအဖြေကြားပါတယ်ပြည်ထောင်ငံကိုရောက်ရှိနေစဉ်လန်ဒန်မြို့ BBC ရုပ်သံအစီအစဉ်ကအော်တိုဘာ24ရက်နေ့ကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းမှာဒေါ်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
် It's not ethnic cleansing it's a new problem and yet that it's linked to old problems as well I would like to
ဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးရှင်းလင်းတပ်ဖြတ်နေတဲ့ဆိုတဲ့ကိစ္စပြောဆိုချက်တွေဟာမမှန်ကန်တဲ့အကြောင်းဒီအကျန့်ဖက်ပြိပခတွေဟာနှစ်ဖက်စလုံးမှာရှိနေတဲ့အကြောက်တရားတွေကြောင့်ဖြစ်ပွားခဲ့တဲ့အကြောင်းမွတ်စလင်တွေသာအကျန့်ဖက်ခံရတာမဟုတ်ပဲဗုဒ္ဓဘာသာဝင်တွေအကျန့်ဖက်ခံရတာတွေလည်းရှိနေကြောင်းဖြေကြားခဲ့ပါတယ်။ဒီရက်ပိုင်းမှာလူပြောများတဲ့ထူးထူးခြားခြားသတိထားမှတ်သားမိတဲ့စကားတစ်ခုကတော့ရန်ကုန်ဘုံပေါက်ကွဲမှုတွေနဲ့ပတ်သက်လို့ KNU သတင်းစာရှင်းလင်းပွဲမှာဗဟိုကော်မတီဝင်မန်းချင်းမောင်ပြောခဲ့တဲ့စကားဖြစ်ပါတယ်။ဘုံခွဲတဲ့သူတွေဟာ KNU အဖွဲ့ဝင်ဟောင်းတွေဖြစ်ပြီးတော့တာမန်စီးပွားရေးကိစ္စမဟုတ်ပဲနိုင်ငံရေးရည်ရွယ်ချက်ရှိရှိနဲ့ဖောက်ခွဲခဲ့တာလို့မန်းချင်းမောင်ကပြောပါတယ်
။တာမန်စီးပွားရေးကအခောက်အကူအကြီးကပြမထားပြီးတော့ကျေကွန်ကြိုင်းမှာတော့ဖောက်ခွဲမှုစဉ်းစားပါဦး။ဖောက်ခွဲမဲ့နေရာကလည်းမွတ်စလင်ဘာသာဝင်ရဲ့အစ်ညီမှာပြုတ်ရွေးချယ်တယ်။ ဆိုတဲ့အခါကျတော့အင်မတန်ကြီးဝဲချက်ကြီးကြီးမားမားနဲ့သူတို့လုပ်ဆောင်တယ်။ဒါကြောင့်မို့လို့ဒီဟာကငွေရည်ရွယ်ချက်ရှိရှိနဲ့လုပ်ဆောင်တာဖြစ်တယ်။ကျွန်တော်တိုင်းပြည်မှာငြိမ်းချမ်းသာပြည့်နေတဲ့ဘာသာရေးပြည်ပကလူမျိုးရေးပြည်ပကပြောင်းလဲစုဖို့ကြီးရွယ်တယ်။တခုကတော့ဒီကျွန်တော်တို့ရဲ့ကိန်းရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စီကိုဖြစ်ကိုဖြန့်စီလုပ်လို့တဲ့ကြီးရွယ်ချက်နဲ့လုပ်ဆောင်တာဖြစ်တယ်။
နောက်ဆုံးပြန်ဖောက်တဲ့ချလို့တဲ့စကားတစ်ခွန်းကတော့မြန်မာနိုင်ငံပညာရေးပြုပြင်ပြောင်းလဲရေးဆွေးနွေးပွဲမှာပေါမောက်ခဒေါက်တာဒေါ်မြင့်ခင်ပြောကြားတဲ့စကားတစ်ခွန်းဖြစ်ပါတယ်မြန်မာနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲဖို့ဆိုရင်တစ်နှစ်တာသင်ခဲ့သမျှကိုနောက်ဆုံးစာမေးပွဲအဖြေတစ်ခုနဲ့အဆုံးဖြတ်ပေးတဲ့စနစ်ကိုဖျက်ပြီးအခြေခံကနေမြေလံပြောင်းလဲမှာဖြစ်မယ်လို့ဆရာမကြီးဒေါ်မြင့်ခင်ကပြောကြားခဲ့ပါတယ
်ဟို assessment တို့တော့နောက်ဆုံးမှအောက်မှပေးဖို့ဆိုတဲ့ဟာလုပ်တဲ့ဟာကတော်တော်ကိုလွဲမှားနေတယ်ဟို technical science technology of children science and technology na ko ma problem da ba ne po so ro la to root learning no ko de alut chat da la ko pyan pi lo me de me dan ne aw pi de da ba ne po so ro ga a da ga phyat da la creative no tu ye shi yi kriya tu ko ya da ne phyat da shi a lo kai ma ti ya da ကျွန်တော်တွေ့တယ်ခုနပြောတဲ့တကယ်ကြီးချင်းနဲ့ပြည့်စုံပြီးတော့ဆမ်မန်ဒစ်ဆိုလောက်ခဲ့လို့ချင်းသူ့ကြီးသူ့ပေါ်လာတဲ့ကလေးပြောင်းတာဒါနဲ့အပိုင်းချလိုက်လို့အချက်မထက်ဘူးအဲ့ဒါလေးတွေကကျွန်စင်းကတော့ကျမထင်တာတော့အရင်ဆုံးအပိုင်းတွေ့ပြီးတော့လိုက်လို့ချင်းထိရောက်မှာကဆရာပြောတဲ့ဆယ်ရန်းစာမူပဲဖြစ်နေ
အခုတော့မမသာသာစကားများအစီအစဉ်ကတော့ဒီလောက်ပါပြီခင်ဗျာကျေးဇူးနာဆင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်